ရူဝင်ညာရီကကဘာပေါ်မှာခွဲခြားဆက်ဆံမှုအခင်အဆုံးဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကပြောပါတယ်။မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရူဝင်ညာဒုက္ခတွေထောင်ပေါင်းများစွာရဲ့လူအချက်တွေကိုစမ်းစစ်ဖို့အတွက်မစ္စတာဂူတရက်စ်ဟာကဘာပန်ဥက္ကဋ္ဌနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကိုဇူလိုင်လ၁ရက်နေ့၂ရက်နေ့မှာတွားရောက်ခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုဒေါက်ခင်မျိုးတက်ကပြောပြပေးပါလိမ့်မယ်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်နဲ့ကဘာပန်ဥက္ကဋ္ဌချင်းမြုံကင်မတို့ဟာတနင်္ဂနွေနေ့မှာဒေကာမြို့ကိုရောက်ခဲ့ပြီးဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာနဲ့တွေ့ဆုံခဲ့တယ်လို့တနင်္လာနေ့မှာတော့ရိုဟင်ဂျာ9သိန်းနီးပါးခိုလုံနေတဲ့ကောက်ဆက်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ကြတာပါဒီရိုဟင်ဂျာဒုက္ခသည်စခန်းတွေကိုရောက်သူတိုင်းသူတို့ခံစားနေရတာအတွက်ခြေကွဲဝမ်းနေကြပြီးဒီရိုဟင်ဂျာတွေဟာကမ္ဘာပေါ်မှာခွဲခြားဆက်ဆံတာအခင်အဆုံးဖြစ်နိုင်တယ်လို့မစ္စတာဂူဒရက်စ်ကပြောပါတယ
်
လူရဲ့ကြောက်မဲ့ဖွယ်ရာအဖြစ်အပျက်တွေကိုနားထောင်ရပြီးအဲ့ဒီအဖြစ်အပျက်တွေထဲမှာစနစ်တကျလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆက်နွယ်နေတဲ့တပ်ဖြတ်တာအာရမအကျဉ်ခံရတာအိမ်တွေရွာတွေမိရှို့ခံရတာလိုအကြမ်းဖက်မှုတွေကြီးကြီးမားမားပါဝင်နေတာမို့ခြေကွဲပွဲအကောင်းဆုံးအဖြစ်အပျက်တွေထဲကတစ်ခုဖြစ်နိုင်ပါလေကျွန်တော်ဟာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအဖြစ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုနှစ်ကျင်ရောက်ခဲ့ဘူးပါလေရိုဟင်ဂျာတွေဟာကမ္ဘာပေါ်မှာခွဲခြားဆက်ဆံမှုအခင်အဆုံးထဲမှာပါနေတာဒါမှမဟုတ်ခွဲခြားဆက်ဆံအခံရဆုံးဆိုတာတန်လျာဖြစ်เสียမလိုပါဘူးသူတို့ဟာသူတို့ရဲ့နိုင်ငံမြန်မာပြည်ထဲမှာနိုင်ငံသားဖြစ်ခွင့်မရတာလို့အခြေခံအကြဆုံးဖြစ်ကိုတောင်အတိမတ်ပြုမခံကြရပါဘူ
းမစ္စတာဂူဒရက်စ်ဟာ2008ခုနှစ်တုန်းကကောက်ဆက်ဘဇားကိုတခါရောက်ခဲ့ပူးတယ်လို့အခု10နှစ်ကြာမှနောက်ထပ်တခါလာရောက်ခဲ့တာပါရူဝင်ဂျာဒုက္ခတဲ့တိမ့်နဲ့ချီရှိနေတဲ့ဒုက္ခတဲ့စခန်းတွေရဲ့အခြေအနေဟာအတော်ကလေးကိုဆိုးဝါးနေတာမြင်တွေ့ရတဲ့ကမ္ဘာပံဥက္ကဋ္ဌကင်ကတော့ရူဝင်ဂျာရီကိုပံ့ပိုးကူညီဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကိုအမေရိကန်ဒေါ်လာတန်ပေါင်း480ကနဦးချထားပေးမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒါအပြင
် We believe that everyone has a right to
ဘာသာသင်ကြားခွင့်တွေရဲ့တည်ဆင်းနေထိုင်ခွင့်တွေစေကူတာခွင့်တွေမရမှာမျိုးခွဲခြားဆက်ဆံခံရမှာကိုကြောက်မနေရတာမျိုးအခွင့်အရေးရှိတဲ့နယ်လူကျွန်တော်ယုံကြည်ပါတယ်။အခုကျွန်တော်တို့ကြားရတဲ့ဇာတ်လမ်းတွေကရခိုင်ပြည်နယ်ကသူတို့နေအိမ်တွေမှာနေဖို့ကြိုးစားရင်းနဲ့ဒါမျိုးတွေကြုံနေရတာမျိုးကြေကွဲဖို့ကောင်းလာပါတယ်။
ရွှင်ကြဒုက္ခသည်တွေအတွက်တီးတန့်အစီအစဉ်လှုပ်ဆောင်ဖို့အကူအညီဖြစ်နေဒီနှစ်မှာချထားပေးမယ့်ဒေါ်လာတန်း480အပြင်ဘင်္ဂလားဒေ့ရှ်အစိုးရကိုဖွံ့ဖြိုးရေးအကူအညီဖြစ်နေတိတ်ကိုနည်းပါတဲ့အတိုးနဲ့အမေရိကန်ဒေါ်လာတန်း3000ကိုချင်းငွေဖြစ်နေချထားပေးမှာဖြစ်ကြောင်းလဲကမ္ဘာပံဥက္ကဋ္ဌကထူးထူးခြားခြားကြေညာခဲ့တာပါမစ္စတာဂူဒရက်စ်နဲ့မစ္စတာကင်မရိုဟာတနင်္လာနေ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေမပြောင်းခင်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ရိုဟင်ဂျာတွေထာနေပြန်ရေးအတွက်မြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုဖြစ်တဲ့ UNHCR နဲ့ UNDP တို့ကြားလက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်လွှာ MOU မှာမြန်မာအစိုးရကလက်မခံတဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးရောမြန်မာအစိုးရလက်ခံထားတဲ့ဘင်္ဂလီမွတ်စလင်ဆိုတဲ့အတုံးနှုံးကိုပါတုံ့မထားပါဘူး။ဒါပေမဲ့ရွင်ဂျာဆိုတဲ့အတုံးလုံးကိုကုလသမဂ္ဂကလက်ခံထားတယ်လို့အခုလိုနားလည်မှုစာချုပ်လွှာရေးထိုးနိုင်တဲ့အဆင့်ရောက်လာတာဟာရွင်ဂျာတွေအတွက်ကောင်းမွန်တဲ့ခြေလှမ်းဖြစ်တာမို့ဒါကိုလက်ခံဖို့လိုကြောင်းအတွင်းမှုချုပ်ကပြောပါတယ
် I believe this memorandum of understanding is a first step on the way
အခုရထားတဲ့နားလည်မှုစာချုပ်လွှာ MOU ဟာရွင်ဂျာတွေရပိုင်ခွင့်ကိုအတိမတ်ပြုဖို့လမ်းကြောင်းမှာပထမခြေလှမ်းဖြစ်မယ်လို့ကျွန်တော်ယုံကြည်ပါတယ်အဲ့ဒါကြောင့်ဒီခြေလမ်းကိုမလမ်းဘူးလို့ပြောရင်တိတ်မှားသွားပါလိမ့်မယ်။ရှောက်ရမယ်လမ်းကြောင်းဟာရှည်လျားပြီမဲ့ဘယ်လမ်းကိုမဆိုပထမခြေလမ်းနဲ့ဆက်လှမ်းရမှာပါ။အခုချိန်မှာမြန်မာအစိုးရလက်ခံထားတာကိုလက်ရောပြီးလုံမဖြစ်မဲ့သဘောမျိုးဒီလိုလုပ်ရတာပါ
။အခုလိုရွန်ဂျာဒုက္ခတဲ့ပြဿနာပေါ်လာတာရဲ့အရင်းမြစ်အတွက်တာဝန်ရှိသူဟာမြန်မာအစိုးရဖြစ်တယ်လို့ကုလသမဂ္ဂကလက်ခံထားကြောင်းနဲ့ပြဿနာရဲ့အရင်းမြစ်ကိုလူတွေကမေ့နေတတ်ကြတယ်လို့အခုဒီလဲနိုင်ငံတကာအတိုင်းဝိုင်းကနေမတားဆီးနိုင်သေးဘူးလို့လည်းပြောပါတယ်။ဒါကြောင့်1986ခုနှစ်ကစပြီးအခုပထမဆုံးချိန်ဖြစ်နေကုလသမဂ္ဂလုံခြုံရေးကောင်စီမှတင်သွင်းဆွေးနွေးဖို့အတွက်သူလုပ်ခဲ့တယ်လို့လည်းပြောပါတယ
်။ I wrote an official letter to the Security Council in order to make sure
ပြဿနာကိုလုံခြုံရေးကောင်စီမှထည့်သွင်းဆွေးနွေးဖို့တေချာအောင်လုံခြုံရေးကောင်စီကိုတရားဝင်စာတစောင်းကျွန်တော်ရေးခဲ့ပါတယ်။ဒါပေမဲ့ဒါဟာမလွယ်လှပါဘူး။ပြည်ကြတဲ့အတိုင်းမှာပဲနိုင်ငံတကာအတိုင်းဝိုင်းမှာဒီကိစ္စအတွက်သဘောထားကပြိတ်ပြီးတော့ကွဲလွဲနေပါလေ
ဒီပြဿနာအတွက်အားလုံးမှာတာဝန်ရှိပေမဲ့သူ့ဘက်ကတော့လုံးဝတာဝန်ယူချောင်းနေတကယ်တော့မြန်မာနိုင်ငံမှာဒီပြဿနာဖြစ်ပေါ်ရတဲ့အကြောင်းကအဆုံးမှာတော့မြန်မာနိုင်ငံမှာပဲလုံးဝတာဝန်ရှိချောင်းနဲ့ထောက်ပြခဲ့ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ဟာကမ္ဘာပံဥက္ကဋ္ဌ Jim Yong Kim, Doka de Mia Sam, Haminji, Filippo Grandi, Ne, Gulatamaga, Louis Yambungwe, UNDPA, Husan Director, Natalia Kenem, Apian, Gulatamaga, Chida, Yashi, Jiri, Lai Babi, Bangladesh, Nanga, Nia Jack, Chis, and Dwayo Kera, Pipari.